အမေရိကန်ဦးဆောင်တဲ့မြို့မောင်းတပ်ဖွဲ့ရဲ့လက်ထောက်ကုကဲမှုက IS စစ်ကြောတွေထိန်းချုပ်ထားတဲ့အီရန်နိုင်ငံမှုစုမျိုးကိုအပြစ်သက်ပြန်လည်သိမ်းပိုက်နိုင်ဖို့အတော်လေးနှိမ့်ဆက်နေပြီလို့ဒီကနေ့တင်းဆောင်လေးမှာပြောကြားလိုက်ပါတယ်။ Britain ဗိုလ်ချုပ် Rupert Jones ကအီရတ်တပ်ဖွဲ့တွေကမိုဆူးမြို့မှာနောက်ဆုံးကျန်နေတဲ့အကြမ်းဖက်သမားတွေကိုတလန်ပြီးတလန်လိုက်လံရှင်းလင်းနေတယ်လို့ပြောပါရယ်။မိုဆူးမြို့ကို IS တွေကလွန်ခဲ့တဲ့သုံးနှစ်ကတည်းကသိမ်းပိုက်ထားတာပါ။ IS အဖွဲ့ရဲ့အမာဂန်နေမီဖြစ်တဲ့စီးရီးယားကရက်ခါမြို့ကိုလည်းပြန်လည်သိမ်းနိုင်တဲ့အနေအထားမှာရှိပေမယ့်ခဏနေနဲ့လွယ်လွယ်ကူကူတော့ဖြစ်မှာမဟုတ်ဘူးလို့ Jones ကပြောပါရယ်။မဟာမိတ်တပ်ဖွဲ့တွေရဲ့လေကောင်းတိုက်ခိုက်မှုနဲ့မြေပြင်ကထောက်ပံ့ပေးမှုအကူအညီနဲ့အီရတ်တပ်ဖွဲ့တွေကမိုဆူးမြို့ဟောင်းကိုသိမ်းပိုက်ဖို့ကြိုးစားနေတာဖြစ်ပြီးအီရတ်တပ်မတူကတော့သူတို့တပ်တွေကမိုဆူးမြို့ရဲ့65ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ဖြစ်တဲ့မြို့ရဲ့3ပုံ2ပုံလောက်ကိုပြန်သိမ်းထားနိုင်ပြီလို့ပြောပါရယ်။မြို့ထဲမှာ IS တိကျတိုက်ခိုက်ရေးတမားတွေရာခိုင်နှုန်းတွေပဲကျွန်တော်တို့တမျိုးလုံးကိုပြန်သိမ်းနိုင်ဖို့တစ်တူရန်ကီလိုမီတာတော့မလိုတော့ဘူးလို့ဒုပုံမူကြီး Slam LOVD ကပြောပါရယ်။နောက်တမှုတူဦးကလည်းမကြခင်ရပိုင်းအတွင်းမှာပဲသူတို့ရဲ့ဆွစီအဆုံးတတ်နိုင်တော့မယ်ဆိုပြီးခံမှန်းထားပါရယ်ခင်ဗျာ။